ဒီနေ့ဆိုရင်မြန်မာတိုက်ခန်းကောင်းဆောင်တောင်ဆန်းစုကြည်ဟာတက်86တွေ့သွားခဲ့ပါပြီသူရဲ့မွေးနေ့မှတ်တရစကားပြောကြရမှာတော့ဒီနေ့ကုန်ပိုင်းမှာကျင်းပမယ်ရွေးကောက်ပွဲမှန်မှန်ကန်ကန်ဖြစ်ဖို့နဲ့နိုင်ငံရေးအင်အားစုအလုံးနိုင်ငံကောင်းကျိုးအတွက်ပြည်သူအကျိုးစီးပွားကိုရှေ့ရှုတဲ့နိုင်ငံရေးမျိုးကိုသာလှုပ်ရှားဖို့တိုက်တွန်းသွားပါတယ်မြန်မာနိုင်ငံရေးနဲ့သူ့ရဲ့နိုင်ငံ ူကြီးကအသက်80ပြည့်မွေးနေ့မှာမြန်မာပြည်သူလူထုနဲ့မြန်မာနိုင်ငံရေးမှာပါဝင်ပတ်သက်သူအလုံးကိုပြည်သူကိုဗဟိုပြုတဲ့နိုင်ငံအကျိုးရှိစေမဲ့နိုင်ငံရေးဖြစ်အောင်ဝိုင်းဝန်းပံ့ပိုးချဖို့တိုက်တွန်းလိုက်ပါတယ
်ဒီနိုင်ငံဟာအခုနှစ်ဆိုလို့ရှိရင်ဒီမရဲ့80မြောက်မွေးနေ့လို့မဟုတ်ပါဘူးဖြစ်လို့မဟုတ်ပါဘူး2015ရွေးကောက်ပွဲမှာကျင်းပမယ်နှင့်မဟုတ်လို့အင်မတန်မှအရေးကြီးတဲ့အချိန်ကိုရောက်နေပါတယ်ဒီရွေးကောက်ပွဲများမှန်မှန်ကန်ကန်ရလာဖြစ်ဖို့ပါဆိုတာဟာဒီမရဲ့နိုင်ငံအတွက်အင်မတန်မှအရေးကြီးပါတယ်အခုအချိန်မှာအဖွဲ့အစည်းစီပုဂ္ဂိုလ်အစည်းစီကရွေးကောက်ပွဲများမှာအောင်မြင်ရေးအတွက်အောင်နိုင်ရေးအတွက်ကြိုးပမ်းနေကြပါတယ်ဒါလည်းတဘာဝကြပါတယ်အားလုံးဟာကိုယ့်ရဲ့ယုံကြည်ချက်အရာကိုယ့်ရဲ့အဖွဲ့အစည်းကိုထောက်ခံတဲ့ပုဂ္ဂိုလ်များနိုင်အောင်လို့လုပ်ပေးစီခြင်းကြတာရှိပါတယ်ဒါပေမဲ့လုပ်ပုံကင်ပုံဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်အင်တာမအရေးကြီးပါတယ်ဒီရွေးကောက်ပွဲကိုဘယ်လိုပုံစံနဲ့ကျမတို့ကျင်းပမလဲဒီရွေးကောက်ပွဲရဲ့ရလတ်တွေဟာဘယ်လိုဖြစ်မလဲရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှာကျမတို့နိုင်ငံဟာဘယ်လိုအခြေအနေမှာရှိမှလဲဆိုတာတွေဟာဒီနှစ်အတွက်မဟုတ်ဘူးနောက်နှစ်အတွက်မဟုတ်ဘူးနောက်နှစ်ပေါင်းများစွာအတွက်ကျောင်းနိုင်ငံအတွက်အဆုံးဖြတ်ပေးမှာဖြစ်ပါလ
ားနိုင်ငံအနာဂတ်ကိုအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲမှာပြည်ရင်းပြည်ပပြောဆိုချက်တွေထဲကိုပိုင်ဆုံးဖြတ်ချက်နဲ့ရွေးချယ်ချဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့အတွက်တိတ်ကိုအရေးကြီးပါတယ်လို့ရခိုင်နိုင်ငံရေးသမားတဦးဖြစ်တဲ့လွှတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ
်ဒီရွေးကောက်ပွဲမတိုင်ခင်ကာလတည်ငြိမ်မှုဟာအမှန်ရေးကြီးပါတယ်ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုကတော့ဖြင့်အနာအပြောင်းလေးနဲ့ဆက်ဆိုင်ပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့အခုကာလမှာကြိုးစားတဲ့ကာလမှာပြည်ကြီးနိုင်နိုင်နဲ့ကျွန်တော်တို့လိုလားတဲ့ဖွဲ့စည်းပုံတစ်စစ်ချိုးကိုကျွန်တော်တို့ပြင်ပြောင်းလေးနိုင်အောင်ဆောင်ရွက်ဖို့အမတန်ရည်ကြီးပါတယ်အဲ့ဒါကြောင့်မြန်မာနိုင်ငံရဲ့အခင်းချင်းမှာပါဝင်ပတ်သက်တဲ့လူအလုံးရဲ့စင်ချင်းတုံတရားနဲ့တည်ငြိမ်မှုကိုရအောင်ယူဖို့ရည်ကြီးပါတယ
်ထောက်ကွာ88ခုနှစ်ကျောင်းသားလှုပ်ရှားမှုနောက်ပိုင်းနိုင်ငံရေးလောကတွေကိုဝင်ရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာထောင်ကွာ89ခုနှစ်ကစလို့2010ပြည့်နှစ်အတွင်းနေရီအကျဲချုပ်15နှစ်နီးပါးကြာခံခဲ့ရတာဖြစ်ပါတယ်။ထောင်ကွာ90ပြည့်ရွေးကောက်ပွဲမှာအပြတ်အထန်ရခဲ့တဲ့ NLD ပါတီကိုစစ်ဆိုးရကအာဏာမအပ်ခဲ့တယ်လို့ရွေးကောက်ပွဲရလဟာလဲဒီကနေ့ဒီအချိန်ထိအတိအမှတ်ပြုမခံခဲ့ရပါဘူး။စစ်ဆိုးရကနေအယတအဆိုးရဖြစ်အသွင်ပြောင်းချိန်မှာနေရီအကျဲချုပ်ကလွတ်မြောက်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကအနာရပြည်ခိုင်ဖြိုးပါတီနဲ့ရောစစ်တပ်နဲ့ပါသဘောထားပြော့ပြော့ပြောင်းပြောင်းနဲ့ဆက်ဆံရေးထူထောင်နိုင်ခဲ့တယ်လို့ရခိုင်နိုင်ငံရေးသမားဒေါက်တာအီမောင်ကထောက်ပြပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကဘင်္ဂါလီရိုဟင်ဂျာတို့အရှိအပါအဝင် NLD ပါတီရဲ့မူဝါဒရေးရာတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးပြည်ရင်းပြည်ပဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမအနေနဲ့နိုင်ငံရေးလှုပ်တဲ့ဆယ်စုနှစ်သုံးခုအတွင်းမှာတင်ယူခဲ့ရတာတွေရှိသလိုနိုင်ငံရေးမှာပါဝင်ပတ်သက်သူအားလုံးလည်းပြည်သူကောင်းကျိုးထမ်းဆောင်ချဖို့တိုက်တွန်းပါတယ်
။နိုင်ငံရေးမှာဆိုလို့ရှိရင်ဘာလို့လို့နဲ့ဒီမှာပါခဲ့တာဟာအနည်း30လောက်ရှိသွားပါပြီ။အနည်း30ဆိုတာလည်းမနည်းပါဘူး။အဲ့တော့ဒီအနည်း30အတွင်းမှာအဓိကရခဲ့တဲ့သင်ခန်းစာတွေကျမတို့ပုံမှာမေတ္တာစေနာထားတဲ့ကိုယ်ကိုယ်နဲ့ညှ့ရမယ်ဆိုလို့ရှိလို့ရှိရင်လူတိုင်းလူတိုင်းဟာကိုယ်နိုင်ငံအတွက်လုပ်ပေးနေနိုင်တဲ့အခြေအနေရှိပါတယ်အနေထားရှိပါတယ်ကိုဟာဘယ်လောက်ပဲနေနေဖြစ်စေမြင့်နေဖြစ်စေဒါကတော့ကမ္ဘာအမြင်ရလောကီအမြင်ရပေါ့နော်နေနာမြင်တာဆိုလိုတာပါလူတိုင်းလူတိုင်းဟာကိုယ်မှလည်းပေးကြရရှိတယ်ဆိုတော့မမေ့သိကြမအောင်ယူရာဝဲယူနိုင်ပါဒါကိုပဲစဉ်းစားနေလို့မဖြစ်ပါဘူးဒါကြောင့်ကျမတို့ဒီလူလူဟာငါတို့ဒီလောကကြီးကိုဘာပေးနိုင်လဲဆိုတာကိုနည်းနည်းနဲ့စဉ်းစားကြည့်ပါလေ
။မကြာခင်ကမှတရုတ်သမ္မတနဲ့တွေ့ဆုံခဲ့ပြီးအရှေ့နောက်နိုင်ငံတကာခေါင်းဆောင်တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားနိုင်တဲ့ဒေါအောင်ဆန်းစုကြည်ကနိုင်ငံတကာနိုင်ငံအနေနဲ့တီးခြားရက်တီလို့မရတဲ့အနေအထားမှာ ကမ္ဘာအခြေအနေကိုလည်းမျက်ခြေမပြတ်ကြဘူးပြည်သူတွေကိုမွေးနေ့မှာတိုက်တွန်းပြောဆိုပါရရှင်